မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပါမယ်။ဂျူပြာကြောင့်ပြစ်ခတ်ခံရမှုအတွင်းသိဆုံးရသူတွေရဲ့မိသားစုဝင်တွေကိုအားပေးဖို့အမေရိကန်သမ္မတနဲ့သမ္မတကတော်တို့ Facebook မြို့ကိုသွားဖို့ရှိနေပါတယ်။ရိုဟင်ဂျာပြည်ထဏီပြန်ကြီးပထမအထုပ်အင်းနဲ့လာမယ့်နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ဒီကိုနားဆင်ကြရဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ပြန်ရိုက်အစီအစဉ်တွေရှိလာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါပြီ။
နော်မြန်မာသမားကြီးစမယ်လို့ကြားပါတယ်။ဒါရက်ခါကျတော့ဒါစမယ်ဆိုအရှင်းချင်းလာလို့ပြီးတော့ပြည်ရဖြစ်ပြီလေကျွန်တော်ပြောနေကြတာလေ။အဲ့ဒီအရှင်းဖြစ်ပါလေခင်ဗျာ။ဘာလို့လဲဆိုတော့ဥပဒေဌာနဝန်ထမ်းတွေအရင်က
လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါ။နောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါအပြင်တရုတ်မြန်မာနယ်စပ်မှာမြမအလျာထွက်ကုန်ပစ္စည်းတချို့ကိုတရုတ်ဘက်ကတင်သွင်းခွင့်မပြုလို့လက်သမားတွေအခက်တွေ့နေကြတဲ့တဲ့နဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကပေါ်တူဂီအလံတင်ကုန်တင်မောသင်းစီကနေမြမတင်မောသားတို့ပြုတ်ကျပျောက်ဆုံးနေတဲ့တဲ့ဆာမကိုလည်းနောက်ပိုင်းမှာကြားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့ကိုမှတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့မှာပြီးခဲ့တဲ့သတင်းဘက်ကဂျူးဖျားချောင်းအတွင်ပြစ်ခတ်ခံရမှုမှာတည်ဆုံးရသူ12ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်နဲ့ဇနီးမလန်နီယာတို့ဒီကနေ့အင်ကာနီမှာတွားရောက်ဖို့ရှိနေပါတယ်။ဒါပေမဲ့လည်းဂျူးခေါင်းဆောင်တချို့တို့ကတော့သမ္မတအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုကြပါတယ်။ပစ်ဖတ်လူမှုအတိုင်းဝိုင်းနဲ့အတူဝန်내ခြေခွဲရမှုနောက်အမေရိကန်ပြည်သူတွေကိုအားပေးထောက်ခံမှုကိုပြသဖို့အတွက်တမရနဲ့တမရကတော်တို့တမိုင်းဝင်မျိုးကိုတွားရောက်မှာဖြစ်တယ်လို့မနေ့တနင်္လာနေ့မှာအင်ပီရောကကြေညာပါတယ်။ပြီးခဲ့တဲ့စနေနေ့က Tree of Life ဂျူးဖျားချောင်းပြစ်ခတ်ခံရမှုအတွင်းတေဆုံးရသူတွေကပထမဆုံးဇာပနအခမ်းအနားကျင်းပမဲ့အချိန်မှာပဲတမရထရန့်ရဲ့ခီးစဉ်ထွက်ပေါ်လာတာပါ။ဇာပနအခမ်းအနားတွေမှာလုံခြုံရေးဆောင်ရွက်ပေးရမယ်လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်ပို့ပြီးတော့အလုပ်ပြီးသွားစီမှာဖြစ်လို့သမရထရန့်ရဲ့ခီးစဉ်ကိုဆိုင်းငံ့ပေးဖို့ Facebook မြို့တော်ဝင်က CNN ရုပ်သံနဲ့တွဲဆုံမင်းမြတ်မှုအတွင်မှာပန်ကြားသွားပါတယ်။ဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Ban the Arts ရဲ့ခေါင်းဆောင်တွေကလည်းသမရထရန့်ဘက်ကခီးစဉ်ဖြတ်ပေးဖို့မနစ်တနင်္လာနေ့ကအိတ်ဖွင့်ပေးစာတစောင်ပေးပို့တဲ့အထင်မှာတော့သမရအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာမလုပ်မချင်းသူတို့အနေနဲ့သမရကိုကြိုးစုံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။အဲ့ဒီအိတ်ဖွင့်ပေးစာမှာနိုင်ငံတော်ကလူပေါင်းတောင်းနဲ့ချီပြီးတော့လက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လည်း Tree of Life ဂျူးဖျားချောင်းကဘာသာရေးကောင်းဆောင် Jeffrey Meyer ကတော့သမရအနေနဲ့ Facebook ကိုလာမဲ့အရေးကြိုးစုံတဲ့အကြောင်းပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ဝေဖန်သူတွေကိုဖောက်ခွဲရေးပစ္စည်းတွေပါတဲ့ပါစက်တုံးအနည်းဆုံး73ခုပေးပို့ခဲ့တယ်လို့ဆွဆွဲခံရသူစီဇာဆေယောက်စီမှာနောက်ထပ်ပေးပို့နိုင်ခြေရှိတဲ့လူနာမည်ပါတဲ့စာရင်းတစ်ခုရှိနေတယ်လို့တာဝန်ခံအရာရှိတွေကသတင်းလာနေမှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်သူ့ကိုဖမ်းဆီးမိချိန်မှာသူ့ရဲ့စာရင်းထဲမှာပါတဲ့သူတွေစီကိုပါစက်တုံးတွေဆက်ပြီးတော့ပို့ဖို့လုပ်နေမယ်လို့အာဏာပိုင်တွေကယုံကြည်ကြပြီးတော့အဲ့ဒီပို့မဲ့စာရင်းထဲမှာသတင်းတောက်တွေနဲ့နာမည်ကြီးတရုတ်ဆောင်တွေပါပါနေတယ်လို့ NBC သတင်းဌာနကပြောပါရယ်ဘုံပါတဲ့ပါစယ်ထုတ်တွေပေးပို့ခဲ့သူတွေထဲမှာအရင်သမ္မတဘရိတ်အိုဘားမား2020ရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြန်ပွဲဖြစ်လာနိုင်တဲ့ဒုသမ္မတဂျိုးဘိုက်ဒန်2016သမ္မတရွေးကောက်ပွဲတွင်ကထရန့်ရဲ့ပြန်ပွဲဖြစ်တဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်နဲ့အိုဘားမားအစိုးရအဖွဲ့တွေကဒီအစိုးရအဖွဲ့ဝင်တွေထဲမှာပါဝင်တဲ့မြို့သားလူမျိုးရေးအရာရှိတွေအဖြစ်တာဝန်ထမ်းဆောင်ခဲ့သူနှစ်ဦးလည်းပါဝင်ပါတယ်အသက်56နှစ်အရွယ်ဆေယော့ကိုမိုင်ယာမီကသူ့ကိုဖမ်းဆီးခဲ့တဲ့နေရာနဲ့တိတ်မိုးတဲ့နေရာမှာရှိတဲ့တရားရုံးမှာတနင်္လာနေ့ကပထမဆုံးအကြိမ်ဖြစ်ရုံးထုတ်ခဲ့ပါတယ်။အစိုးရရှင်းလင်းတွေကဆေယော့ကလူအတိုင်းဝိုင်းအတွက်အနည်းရှိသူတဦးလို့ယုံကြည်ကြောင်းနဲ့သူ့ကိုအာမခံမပေးဘူး။တရားသူကြီးကိုပြောကြားခဲ့ကြပါတယ်။သူ့အမှုကိုတောက်ကြနေမှာနောက်တစ်ကြိမ်ယုံကြည်ထပ်ပြီးခဲ့ပြီးတော့အဲ့ဒီမှာသူ့အမှုကိုနယူးယောက်ကိုလွှဲပြောင်းပေးတဲ့မတင်ကြားနာမှာဖြစ်ပါတယ်။ဆေယော့ကိုပြီးခဲ့တဲ့တောက်ကြနေကသူနေရင်ဖြစ်အုံပြူနေတဲ့ဗန်ကားအဖြူနားမှာပဲလုံခြုံရေးအဖွဲ့ဝင်တွေကဖမ်းဆီးရမိခဲ့တာပါခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေလိုင်းယွန်အဲလေချောင်းလိုင်းလေယာဉ်တစ်စင်းမိနစ်တနည်းလာနေမနေ့အစောပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာမှာပင်လယ်ထဲပြတ်ကျခဲ့တာမှာလိုက်ပါသွားသူအလုံးသေဆုံးပြီလို့ယုံကြည်ထားကြပြီး ပြည်သူတွေကိုလိုက်ပါသွားတဲ့ခီးတဲ့နဲ့လေးရင်မှုထန်164ရှစ်ကိုရောက်ရရှုလောင်းမြေရရှိရေးရှာပွေကယ်ဆယ်ရေးလုပ်တာတွေဒီကနေ့ဆက်ပြီးတော့ကြိုးစားနေကြပါတယ်။ဘသူတွေလဲဆိုတာကိုစစ်ဆေးဖို့ရှောလောင်းနေထက်ထားတဲ့အိတ်20လေးလုံးကိုဆေးရုံကိုပို့ဆောင်ထားပြီးဖြစ်တယ်လို့လဲမနစ်တင်းနေလာနေညပိုင်းမှာတာဝန်ရှိသူတွေကပြောပါတယ်။ ရန်နေချီတဲ့ပစ္စည်းတွေကိုလည်းလေရင်ပြတ်ချရာနေရာကနေပြန်ပြီးတော့ဆေးယူထားပါတယ်။အဲ့ဒီတဲမှာတော့စာအုပ်တွေ၊ပိုက်ဆံအိတ်တွေ၊လက်ကင်ဖုံးတွေနဲ့လေရင်ပြတ်အပိုင်းအစာတွေလည်းပါဝင်ပါတယ်။ခီးတဲ့တွေတဲမှာတော့ကလေးငယ်တအူးနဲ့မွေးကင်းစာကလေး2ဦးတို့ပါပါတယ်။တန်တက်ထုဒူဖော်ရေးအန်ခါဘီလီတွန်ဒေတာရဲ့မြို့တော်ကိုဥတီပြန်တန်းရာကနေပြတ်ချခဲ့ရတဲ့ လျော့အဲလေချောင်းလေရင်အမှတ်စဉ်GT6106ရဲ့အပျက်စီးတွေကိုရင်းငုံတမ60နဲ့ရှာပွေနေပါတယ်။လေရင်ကတော့ဂျာဘာပင်လေပြင်းရဲ့အနက်30ကနေ30ကီလိုမီတာလောက်မှ30ကမီတာလောက်မှရှိနေမယ်လို့ယုံကြည်ထားကြပါတယ်။လေရင်ပြတ်မကျခင်လေးမှာလေရင်မှုကလေဆိပ်မှာပြန်ပြီးတော့ဆင်းသက်ဖို့ပြောဆိုခဲ့တယ်လို့လည်းအာနာပိုင်တွေကပြောပါတယ်။စီစားသက်သာပြီးအသုံးရတဲ့ဘိုးအင်း737 MAX8Lion-10ပထမဆုံးပြတ်ကျတာလည်းဖြစ်ပါတယ်။ဒီလေယာဉ်ကပြတ်မကျခင်ညကပဲဘာလီကနေဂျကာတာကိုပြန်တန်းလာမှလည်းနည်းပညာပိုင်းဆိုင်ရာချွတ်ယွင်းမှုဖြစ်ခဲ့တဲ့အကြောင်းဒါပေမဲ့လည်းပြင်ဆင်ပြီးဖြစ်တဲ့အကြောင်းလိုင်ယွန်းအဲအကြီးအကဲကသတင်းတောက်တွေကိုပြောပါတယ်။လေယာဉ်ပြန်တန်းတဲ့တက်တန်းကလည်းနှက်လာပဲရှိပါသေးတယ်ရှင်။
အမေရိကန်ပြည်သူကိုဦးတည်လာနေတဲ့ဟွန်ဒူရက်စ်နိုင်ငံကရွှေပြောင်းချေချဝင်ရောက်လာသူတွေကိုအမေရိကန်မက္ကဆီကိုနယ်စပ်မှာဟန်တားရာမှာကူညီနိုင်ဖို့အမေရိကန်တပ်ဖွဲ့ဝင်9000ကိုပင်တဂုံကဆီလွတ်ခဲ့ပါတယ်။နယ်စပ်လုံခြုံရေးဟာအမျိုးသားလုံခြုံရေးဖြစ်တယ်လို့အမေရိကန်မြောက်ပိုင်းကုတ်ကဲရေးဌာနအကြီးအကဲဘိုဂျိုဂျီတယ်ရန့်အိုရှော့နက်စီကသတင်းတောက်တွေကိုတင်လာနေမှာပြောကြားပါတယ်။အ အကောက်ခွန်နဲ့နေဆက်ကာကွယ်ရေးကော်မရှင်နာမင်းကြီးကေဗင်မက်အလင်နန်ကအမေရိကန်ပြည်ထောင်စုကိုဥတည်လာနေတဲ့အမျိုးသားအမျိုးသမီးနဲ့ကလင်းငယ်တွေအပါအဝင်လူပေါင်း 3,500 လောက်ဟာမက္ကဆီကိုမှာရောက်နေပြီဖြစ်ကြောင်းပြောပါတယ်။နောက်ထပ်လူပေါင်း 3,000 လောက်ပါဝင်တဲ့ရွှေပြောင်းဝင်ရောက်လူသူတွေကလည်းမက္ကဆီကိုနဲ့ဂွာတီမာလာနယ်စပ်ကိုရောက်နေပြီးအဲ့ဒီအဖွဲ့နှစ်ဖွဲ့ပူးပေါင်းမှုရှိနေပါတယ်။လူအုပ်စုတွေကတချို့ကတော့မက္ကဆီကိုရက်တပ်ဖွဲ့ကဟန်တားနေတဲ့ဂျာမာပဲမြစ်ကိုဖြတ်ကူးပြီးတော့မက္ကဆီကိုနိုင်ငံလေးကိုဝင်ရောက်ခဲ့ပါတယ်။ကော်မရှင်နာမင်းကြီးမက်အလင်နန်ကအဲ့ဒီထက်ကအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာနိုင်သူတွေကိုဖမ်းဆီးထိန်းသိမ်းသွားမှဖြစ်ပြီးတော့အမေရိကန်ဥပဒေအတိုင်းသူတို့ရဲ့ခလုံးကွေးအပေါ်စဉ်းစားမှဖြစ်တယ်လို့ပြောပါရယ်။နေဆက်လုံခြုံရေးဆောင်ရွက်နေသူတွေအနေနဲ့လည်းဥပဒေအတိုင်းအလေးထားဆောင်ရွက်မှဖြစ်ပြီးတော့ဝင်ရောက်လာသူတွေကိုလူသားချင်းစာနာစွာဖေးမဆက်ဆံမှဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့လည်းလူစုလိုက်ပြုံလိုက်အနေနဲ့ဝင်ရောက်နိုင်တဲ့အတွက်ဘလို့အကျိုးရလဒ်မှရှိမှမဟုတ်တဲ့အပြင်ဒါဟာဘေးဒုက္ခများတဲ့တရားမဝင်လို့ရဖြစ်တယ်လို့သူကပြောပါရယ်ခင်ဗျာ။
ဒီကံတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားသူတွေကပထမအတုံနေနဲ့နိုဝင်ဘာလ15ရက်နေ့မှာဌာနေပြန်လာဖို့ရှိကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်ပထမအတုံနေနဲ့လူဦးရေ 9,000 ကျော်ဌာနေပြန်လာမှာဖြစ်ပါတယ်ဒီလူတွေအတွက်မြန်မာဘက်မှာအဆင်နဲ့ရှိနေတယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်တချိန်နဲ့မှာပဲရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံသားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနအတွင်းဝင်ဆာဟီဒူအယ်ဟာဂီရိုဒါကာမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခါနဲ့အညီစာနာအလျောက်ဖြစ်ရမယ်လို့ကုလသမဂ္ဂဘက်ကပြောဆိုထားတယ်လို့ရိုဟင်ဂျာတွေဌာနပြန်နိုင်ရေးအတွက်မြန်မာဘက်မှာအဆင်နဲ့မရှိသေးဘူးလို့လည်းပြောဆိုကြပါတယ်။ဒါပေမဲ့လည်းဒီကနေ့ဒါကာမြို့တော်ကဆွေးနွေးပွဲမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဌာနေပြည်ရေးလုပ်ငန်းစဉ်ကိုတက်နိုင်သမျှအစောဆုံးစတင်နိုင်ဖို့နှစ်ဖက်တို့အကြီးအလယ်ဆွေးနွေးနိုင်ခဲ့ကြတယ်လို့မြန်မာနိုင်ငံသားဌာနအမြဲတမ်းအတွင်းဝင်ကပြောဆိုခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဌာနေပြည်ရေးလုပ်ငန်းစဉ်စတင်ဖို့ဒီနှစ်အစောပိုင်းမှာတက်မှတ်ခဲ့သေးပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုဌာနေပြန်လာမဲ့သူတွေကိုလည်းနိုင်ငံသားဖြစ်ရေးဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ရည်ရည်ပြတ်ပြောဆိုထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းကာလီဒါဇီယာကိုအနာအလွဲသုံးစားမှုနဲ့ဘင်္ဂလားဒေ့ရှ်တရားရုံးကထောင်ဒဏ်10နှစ်ထိနှစ်ဆတိုးချမှတ်လိုက်တာကြောင့်လာမယ့်ဒီဇင်ဘာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာသူ့အနေနဲ့ဝင်ရောက်ရှိပိုင်ခွင့်ရှိတော့မှာမဟုတ်ဘူးလို့ရှေ့နေတွေကပြောပါရယ်ကာလီဒါရဲ့အတိုက်ခံ BNP ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကလည်းလွန်ခဲ့တဲ့ဖေဖော်ဝါရီလကသူ့ကိုထောင်ဒဏ်ချမှတ်ပြီးနောက်ပိုင်းဘလို့ဆက်ရက်တီသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့ရှုပ်ထွေးမှုတွေရှိနေပါရယ်သူ့ပေါ်ကုလိုထောင်ဒဏ်ချမှတ်လိုက်တာဟာအသက်83နှစ်အရွယ်ကာလီဒါနဲ့သူ့မိသားစုကိုနိုင်ငံရေးနဲ့ခက်ရှင်းရှင်းဖြစ်သွားအောင်ရည်ရွယ်ခဲ့တာပါအထက်တရားရုံးကဒီကနေ့ဆုံးဖြတ်ချက်ချပြီးမှအစိုးရရှေ့နေကာရှစ်အလမ်ခန်းကလာမယ့်ရွေးကောက်ပွဲမှာ BNP ပါတီအကြီးအကဲအနေနဲ့ဝင်ရောက်ရှင်ပြိုင်နေမှာမဟုတ်တော့ဘူးလို့သတင်းတောက်တွေကပြောပါတယ်စီးဂျုံနဲ့အစိအောင်ယောဂါကြောင့်ဒီလအတွင်းဆေးရုံမှာကုသမှုခံယူနေတဲ့ကာလီဒါဟာတရားရုံးကိုလာရောက်နှံခြင်းမရှိသလိုသူ့ရဲ့ရှေ့နေလည်းမလာရောက်ခဲ့ပါဘူးဝန်ကြီးချုပ်ဟောင်းရင်ရှေ့နေစနူအဘီဒင်ကတော့ညီနိုင်တမင်ပြီးတဲ့နောက်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောဆိုပါမယ်လို့ဆိုပါတယ်ဖေဖော်ဝါရီလတုန်းကကလီဒါသူသားနဲ့သူ့ယုံဖွဲ့ဝင်တချို့ကိုအမေရိကန်ဒေါ်လာ2သိန်းခွဲကျော်တန်ဖိုးနဲ့ညီတဲ့ဘင်္ဂလားဒေ့ရှ်တက23တန်းကိုခိုးယူမှုနဲ့ဆွဲချက်တင်ခဲ့တာပါကလီဒါဝန်ကြီးချုပ်တာဝန်ထမ်းဆောင်နေစဉ်2000ခုနှစ်ကနေ2006ခုနှစ်အတွင်းသူတည်ထောင်ထားတဲ့မိဘမဲ့ကလေးဆောင်ရှောက်ရေးရမုံငွေအတွက်နိုင်ငံရဲ့ခြားကလူလန်းငွေတွေကိုအလွဲသုံးစားလုပ်ခဲ့တာကြောင့်ပါခါလီဒါကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးထဲမှာသတင်းတောက်ဂျမဲခါရှိုဂီကိုတတ်ဖို့ဘသူကညွှန်ကြားခဲ့တယ်လဲဆိုတာကိုဆော်ဒီအာရေဗျားဘက်ကထုတ်ပြန်ပေးဖို့တူရကီသမ္မတရစ်စစ်ထီရဲ့အာရဝန်ကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်ခါရှိုဂီတက်ပြတ်ခံရမှုအပေါ်စုံစမ်းစစ်ဆေးမှုတွေအများဆုံးပြင်းထန်အောင်လုပ်ဖို့လဲတူရကီသမ္မတအာရဝန်ကလွှတ်တော်မှာသတင်းတောက်တွေကိုပြောဆိုသွားပါတယ်ရှင
်အင်္ဂါနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှသင်ယူထိုင်တဲ့ကွန်အောင်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရူဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေရှစ်လာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါတယ်မြန်မာအစိုးရကတော့ပြန်လည်လက်ခံရေးအစီအစဉ်ဖြစ်နေပြီလို့ဆိုပေမဲ့ဒုက္ခသည်တွေကြမှာတော့စိုးရိမ်မှုတွေလည်းရှိနေကြတာပါအဖြစ်အဆုံကိုတော့ဆက်သွယ်ဆုံးသမ်းထားတဲ့မဆုမုံကပြောပြပေးမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တင်းချီတဲ့ဒုက္ခသည်တွေကပထမတော့အဖြစ်နဲ့ရှေးလလယ်မှာစတင်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ကိုတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေဒီကနေ့ပဲကြေညာလိုက်ကြတာပါဒုက္ခသည်တွေကိုနေရက်ပြန်ရေးအစီအစဉ်နေနိုဝင်ဘာလတည်းစတင်မယ့်အစီအစဉ်ကိုတော့ဒီကနေ့နိုင်ငံတာဝန်ရှိသူတွေဓာကာမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ရှာဟီဒေဟတ်ကအခုလိုပြောဆိုလိုက်တာပါ
We are looking forwardTo start the repatriation by mid-November.
Next month.
Mid-November. It is the first group.
First phase,
we call it. ရှင်းကနိုဝင်ဘာလလယ်မှာစီစဉ်စဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါကပထမအတော့ပါ။နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ Cox's Bazaar ကိုတွားရောက်ပြီးရိုဟင်ဂျာရင်းနဲ့တွေ့ဆုံဖို့လည်းရှိနေပါတယ်။အဲဒီမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ခွာလာတဲ့သူတွေဘေးကင်းလုံခြုံမှုရှိရှိနေရပြန်ကြဖို့လည်းတိုက်တွန်းသွားမှာပါ။
ပထမဦးဆုံးအကြိမ်ဖြစ်တဲ့ဒုက္ခသည်9000ကျော်ကိုနိုဝင်ဘာလ15ရက်နေ့ကနေစတင်လက်ခံသွားမှာဖြစ်ကြောင်းလည်းဒုက္ခသည်တွေပြည်လည်လက်ခံရေးအစီအစဉ်ဒီမှာဦးဆောင်နေသူတဦးဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။န
ော်ဒီမှာတမိုင်းကြီးစမယ်လို့ကြားပါတယ်။ကျွန်တော်တို့ရှိနေတဲ့ဟိုးလုံးကပြီးတာတဲ့7000နဲ့ဒေသမဦးကလေးရှိခဲ့တယ်။ရှိခဲ့တာကိုဒီကိစ္စနဲ့လိုက်တော့အဲ့ဒါကိုဒီဖိုင်ဆိုပြီးတော့အဲ့ဒီစီးရင်ကိုပြန်ပို့ပြီးအဲ့ဒီအရပြန်ပို့ရဲလို့ကျွန်တော်တို့ယူထားတယ်ပေါ့နော်။ဒါနဲ့ခါကြတော့ဒါစမှုကိုအရှင်းရှင်းလားလို့ပြီးတော့ပြည်ရဖြစ်နေတယ်ကျွန်တော်တို့ပြန်နေကြတာလေ။အဲ့ဒီအရှင်းဖြစ်ပါလိမ့်မယ်။
အခြေတော်ကြကြက်ကြနေခဲ့ပြီးနေရပြည်ရသဘောတူညီချက်ရရှိသွားခဲ့ပေမဲ့လို့ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေကရှိနေစေဖြစ်ပါတယ်ဒီအတွက်လည်းမြမကိုယ်စလဲတွေမနှက်ဖြက်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံရမှာတော့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေနဲ့လိုလားချက်တွေကိုတင်ပြဖို့စီစဉ်ထားကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar အနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟေဂျာဒုက္ခသည်တဦးဖြစ်တဲ့ဦးဤဇလန်ကပြောပါတယ်
မနက်ကလူကြီးတွေနဲ့ကျွန်တော်မြမကလူကြီးတွေရောက်လာနေစီကိုရိုနာပိုးဆုံးတဲ့အချိန်မှာဒီကြမ်းမှာရှာလာတယ်ကျွန်တော်ကဒီမှာဆွဆောင်းနေကြပါတယ်ဒီမှာ ကျွန်တော်အပြေးရတဲ့ကျွန်တော်နိုင်ငံသားဒင်းတော်အပေါင်းရအပြေးရရရှိရေးငါဘေးကင်းလုံချုံရတဲ့ကုလသမဂ္ဂအဲလုံချေရအစီအမံကြီးကျွန်တော်နိုင်ငံကြီးကိုပြန်လာရေးအမလားကျော်လာကျွန်တော်ပြန်လေနေတိုင်းကျွန်တော်ပိုင်ဆိုင်ကျတဲ့ဥစ္စာဟိုတမြပြန်လေရရှိရင်တည်ရှိနေတာကျွန်တော်အဲ့လိုထားတဲ့အချက်အလက်ရှိပါတယ်အဲတောင်းစီကြတိုင်းမမအပြတ်ကလက်ထောက်ဆောင်ရမယ်ရှင်ကျွန်တော်ကတော့ဘာသိနေမှာအတူတူသူကဒီအချက်အလက်ကိုလက်မခံမှုရှိရင်ကျွန်တော်ကတော့ဘာအဆင်ပြေမရှိပါဘူးခင်ဗျာ
ကုလသမဂ္ဂဘာဝေတကယ်တကအတိုင်းဝိုင်းကလည်းဒုက္ခတွေအနေနဲ့ကိုယ်သဘောဆန္ဒနဲ့နေရရင်ကိုဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်နိုင်ဖို့အရေးကြီးကြောင်းပြောဆိုထားကြတာပါမြမအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲတရားချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခတွေနေရရင်ကိုပြန်နိုင်ရေးမြမနိုင်ငံဘက်ကအားလုံးကိုစီစဉ်ထားပြီးဖြစ်တယ်လို့ပြောပါရတယ
်ကျွန်တော်ရုပ်သက်ပုံစံကကျွန်တော်နိုင်ငံတော်သူချတဲ့အတိုင်းကိုတွန်းနေပါနိုင်ငံတော်ဥစ္စာတွေတိုင်းကတော့ပြောထားတဲ့သက်ဆိုင်စခန်းတစ်ခုရဲ့သာသနာ့တခုပြီးရတယ်ကျွန်တော်ကလေအဲ့လက်ခံရတော့ဒီနေ့အချိန်မပြရသုံးနာရီအချိန်တောင်းပြလို့ရတယ်တခြားတခုရှိတယ်လက်ဖိတ်အောင်အဲ့တော့ဒီရပြီးလို့ရှိရင်ဒီ year series of their origin တွေပြောရကြောင်းသူဒီဒီမီလီယံနီးကြောင်းနေရာမှာကျွန်တော်ကနေပြီးတော့ township နဲ့ village နဲ့လေ့လာရှိတယ်အဲ့တော့အဲ့ဒီတိုင်းကိုကျွန်တော်စီစဉ်ထားရရှိတယ်သူတို့လုပ်တဲ့အစီအစဉ်တိုင်းကြောင်းရတဲ့အခြေကြီးတယ်အဲ့ဒါတော့ catch for what လို့ကဒီလိုကလည်းရတယ်သူစဉ်ဒီ၆ခုတဲ့ပစ္စည်းတွေပဲပြည်တယ်ဓာတ်ရုံရမှာခင်ဗျာအပြောဝင်နိုင်ချက်ချင်းကြားကြောက်နေတိုင်းတော့လာအကုန်လုံးကတော့ဒါကလေးအပြည့်အစုံကြီးကဒီစားကြီးကြီးနဲ့ဆက်မထည့်ပြီးကပစ္စည်းလေကောင်းစီပြီးကကားရည်နဲ့ချင်းချင်းပြီးကအကုန်လုံးဒါလေးအစင်းနေမှာပေါ့
ရခိုင်ပြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကုန်နဲ့လုံခြုံရေးကင်းစခန်းတွေကိုစီးတင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှေ့လျာကနေရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂဘာဝေတကယ်တကအတိုင်းဝိုက်ကဆွဆွဲထားကြပြီးတော့တိတ်ချီတဲ့ဒုက္ခတွေတွေအများဆုံးတွေရဲ့ပြန်တိုင်အောင်စီစဉ်ဖို့ကိုလည်းတိုက်တွန်းနေကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မခံထားပေမဲ့လို့ဒုက္ခတွေတွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်ရှင
်မဆမွန်တင်ပြတော့တာပါ FOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ7925ရိုးကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တရုတ်မြန်မာနယ်စပ်ကကုန်းသွယ်ရေးသတင်းဖက်ဆက်ရအောင်ပါတရုတ်မြန်မာနယ်စပ်မှာမြန်မာဘက်ကလက်ရာထွက်ကုန်တချို့ကိုတရုတ်နိုင်ငံဘက်ကတရားဝင်တင်သွင်းခွင့်မပြုတာကြောင့်လက်ရာထွက်ကုန်တင်ဖို့ရောင်းချသူတွေအခက်တွေ့နေပြီးကုန်တင်ပို့တာတွေရပ်တန့်တလို့ဖြစ်နေပါတယ်အခက်အခဲတွေ့နေတဲ့မူဆယ်မျိုးကကုန်တွေတွေကတီးလက်ရာထွက်ကုန်တွေကိုတရားဝင်တင်ပို့ခွင့်ရရှိအောင်မြန်မာအစိုးရဘက်ကညှိနှိုင်းဆောင်ရွက်နိုင်ဖို့ကိုလိုလားနေကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တရုတ်နိုင်ငံဘက်ကိုတင်သွင်းခွင့်မရတဲ့လေယာထွက်ကုန်တွေကတော့အဓိကဆန်ပြောင်းတဲ့တရားစရာတွေဖြစ်ပြီးဒီလိုတင်ပို့ခွင့်မရတာဟာလမ်းနဲ့ချီကြာမြင့်နေတာကြောင့်လေယာထွက်ကုန်ပစ္စည်းတင်ပို့တာတွေဟာရတန်းတလောက်ဖြစ်နေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးကဆန်ကုန်တွေတဦးကအခုလိုပြောပါတယ
်ရောင်းဝယ်ရအေးရမို့ရောင်းဝယ်ဖြစ်ကိုဖြစ်လာဟိုဘက်ကိုလည်းသွားလို့မရဘူးဘာမှသွားမရဘူးနလားလို့ရှိပြီဗျာအဲ့ဒါကို3ရက်လောက်ဖွင့်လိုက်5ရက်လောက်ဖွင့်လိုက်အဲ့လိုကြည့်ရတာသူ့ရဲ့အဓိကခန့်တက်ကုန်တွေတော့မရတာလေလိုင်စင်ရှိရတာရတော့လို့ရတာလိုင်စင်မရှိရတာတော့မရဘူးရင်တော့လည်းနားလည်းမှုနဲ့တော့နေတာပဲလေအဲ့လိုနဲ့သူတို့ဘက်ကအဖန်စီတွေများတယ်ဖန်စီများတော့ကိုတော့လို့မရတော့ကိုတော့လို့မရတော့ငွေကျက်တယ်ပေါ့ကွာသားဖို့ကိုယ်တော်နေသူ့လောင်းလောင်းနေကျက်သွားတယ်ပေါ့ကိုယ်တော်နေအကုန်ပြည့်သွားပြီပေါ့ပြည့်သွားပြီးတော့အောက်ကကုန်တက်ကုန်ရှိရပါဘူးကုန်တက်တော်နေရတာပါလေအဲ့ဒီလို
ကန်တက်ကုန်တွေတင်သွင်းတာကိုတရုတ်အစိုးရဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးဆောင်ရွက်လာတာကြောင့်အခုရက်ပိုင်းတွေအတွင်းမှာရောင်းဝယ်တွေကျဆင်းလာတာဖြစ်ကြောင်းအခြားမူဆယ်မျိုးကန်ကုန်တယ်တူကပြောပါတယ
်ပြုတ်ကတော့တန်တို့တရားတို့ဟိုပြောင်းလို့ကတော့နည်းနည်းလေးအဝယ်အေးနေတယ်ပေါ့ဗျာဟမ်အော်အဲ့တော့ဒီလေဒီဘက်ကကျတော့ကျွန်တော်ဘက်ကတော့တရားဝင်လိုက်ဆင်းနေသွားတော့ပေါ့ဗျာဒီဘက်ကကျတော့လေတရားဝင်ပုံစံမျိုးဖြစ်နေတာကိုအော်သူတို့ဘက်မှာလည်းဟိုစီမံချက်ကာလတွေပါရှိတဲ့ခါကျတော့လည်းပုံတွေမဝေရကြဘူးမပြည့်ရကြဘူးပေါ့ဗျာအဲ့လိုမျိုးလေးတွေပါဟုတ်အဲအခုသူတို့အဲ့ဘဟုအဖွဲ့ဆိုပြီးတော့တစ်ဖွဲ့ရောက်နေတယ်ပြောတယ်အဲ့အဖွဲ့ကလည်းကြက်မှတ်နေတယ်ပေါ့နော်အဲ့လိုမျိုးတွေဖြစ်နေတယ်ဟုတ်
လေယာထွက်ကုန်ပစ္စည်းတွေတင်ပို့လို့မရတာကြောင့်ကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းကိုပါထိခိုက်လာကြောင်းလည်းဒေသခံကုန်တယ်တွေကပြောပါတယ်ဒီခက်ခဲတွေပြည်လဲစေဖို့အတွက်အစိုးရအချင်းညှိနှိုင်းဆောင်ရွက်တင်ကြောင်းလည်းမူဆယ်မျိုးကန်ကုန်တယ်ကတုံ့တက်ပြောဆိုပါတယ
်ဒါတွေကတော့နိုင်ငံတော်အသင့်ကိုဟိုဘက်နိုင်ငံအကြီးကြီးတွေနဲ့ဒီဘက်နိုင်ငံအကြီးကြီးတွေဟိုဒါတွေ့ဆုံဆွေးနွေးပြီးတော့မှပဲချေချင်းမှနည်းပြည်လဲမဲ့အနေထားတွေပေါ့ဗျာအဲ့လိုမျိုးလေးတွေပေါ့ဟုတ်
今年马拉老家嘞，现在期间，你们能看到工作人员也丢本身那个丢安那班那个被别人为世界罢了。例如被别人个某些工作人员等个，西班牙呢，孤单养活一位机场那个特别庄稼给人闹，那派苏亚家你那边接来哦，双月开那位世界不罢了。你们苏亚个丢能看到个，雷亚特工那个第二位进步那一段，啥叫求索那部呢？希望也用得苦，地场不对，今年你来办老改个，上月大瑞膝盖拔的。
我是苗苗，我们爱处理诈骗预告博瑞个，古拉美努巴拉多尼玛皮洛帕瓦。democracy 你家预告博瑞也应该也能你的预告博看见事业啦。卢兰苗大嘞预告博第二批布拉拉刚西瓦啦。拉美努巴拉东眼里预告博对变身目的预告博没带眼看见你他的股，阿库拉美应该你家代理来是什么孙女多不西瓦嘞？傍晚孙女明明路来多少孙女，你呢？过来 telephone 那么的股，比如密码外股酒店皮布他们所言代理来是什么？乱投的起码可以嘛批吧嘞？但么么好过迷路的迷宫，过来明有啥的股，三内批次单发内批次，比如密码外谈股酒店皮布他路来压瓦嘞？比如密码外也 phone 那么个。第你都要念东西念啊啊啊的批评了 ,email 里是个 Burmese@voanews.com 批评了帮我顺利明明家们多少钱的故事。
VOA American 三月代理人西森哥应该呢是你家班西森的马德巴哥那间讨论被你家批评了这个人家代理人西森马帮我顺利家不特别配合我的心啊呼了 American 那个吗你吗တင်မောသားတူပြုတ်ကြပြောက်ဆုံးတဲ့တဲ့ပဲဆက်ရအောင်ပါအမေရိကန်ပြည်တော်စုနယူးယောက်မြို့ကုန်တင်တင်မောကြီးတွေဝင်ထွက်သွားလာတဲ့ Ambrose Channel မှာအော်တိုဘာလ29ရက်နေ့ကကုန်တင်တက်တာတင်တင်မောကြီးပေါ်ကပြုတ်ကျပြီးတော့မြန်မာတင်မောသားတူပြောက်ဆုံးခဲ့ပါတယ်ပေါ်တူဂီအလန်တင် Northern Jaguar ကုန်တက်တာတင်မောပေါ်ကပြုတ်ကျပြောက်ဆုံးခဲ့တာဖြစ်ပြီးတင်မောရအတွက်ရတင်ရထိုက်တဲ့နေနာကြီးတွေရဖို့ကြိုးစားသွားမယ်အကြောင်းသက်ဆိုင်ရာကုမ္ပဏီတာဝန်ရှိသူကပြောပါတယ်ကိုသိန်းထိုက်ဦးကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်
ပေါ်တူဂီလန်တင် Northern Jaguar ကုန်တင်တင်မောဘော်ကရေထဲပြုတ်ကျပြီးပျောက်ဆုံးသွားတဲ့မြန်မာတင်မောသားကိုအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကကြိုးစားရှာဖွေခဲ့ပြီးမြဲအခုတော့ရှာဖွေလုပ်ငန်းတွေရပ်ဆိုင်းလိုက်ပြီလို့ Port Technology သတင်းမှာဖော်ပြပါတယ်။စင်ကာပူနိုင်ငံကနေထွက်လာတဲ့ကုန်တင်တင်မောဟာအမေရိကန်ပြည်ထောင်စုကိုတင်မောဆိုက်ခဲ့တဲ့အချိန်အော်တိုဝါလာ29ရက်နေ့ကရေချောင်းပြဖို့လေကားတကားအဖွဲ့လှိုင်းရိုက်ပြီးတော့တကားထဲကိုရေဝင်ခဲ့တာကြောင့်မြန်မာတင်မောသားတူဖြစ်တဲ့ကိုကျော်မင်းထွန်းရေထဲပြုတ်ကျပျောက်ဆုံးခဲ့တာပါ။ Northern Jaguar ကုန်တင်သင်္ဘောလိုင်းနဲ့ဆက်သွယ်လုပ်ငန်းလုပ်နေတဲ့မြန်မာနိုင်ငံက Unity Marine Company ကတာဝန်ရှိသူတို့ဖြစ်တဲ့ဦးကျော်ကျော်ဦးက VOE ကိုခုလိုပြောပါတယ
်။သူတို့သွားတဲ့အခါမှာရာသီဥတုကလည်းနည်းနည်းဆိုးတယ်ကွာ။အဲ့မှာ line သူတို့ဖွင့်တဲ့အချိန်မှာပေါ့နော်အဖွင့်မှာတော့နော် line ကြိုက်သွားတော့အဲ့မှာသူတို့ line အလုံးလိုက်ဝင်လာပေါ့ဗျာ။လဲတာချတဲ့နေရာပေါ့။ဒီကြောင့်မှတက်မဲ့နေရာပေါ့နော်။အဲ့အဲ့နေရာလေးက line ရေဝင်ပြီးတော့သူတို့အလားပြောင်းသွားပြုတ်ကြသွားတယ်ဗျ။ဂျော်မင်းတို့ဆိုလည်း OS လေးရပါဘောနော်။သူကအေးလဲပါသွားတော့ဘောနော်။ပြီးတော့အဲ့ဒီမှာပိုစင်ကတော့ခြေတော့ကျိုးပြီးတော့သူအပေါ်မှာတင်းကြံခဲ့တာဗောဗျာ
။ကုန်တင်သင်္ဘောဆိုက်ကတ်ချိန်မှာလိုင်းတွေကလည်းပေ20လောက်အထိပြင်းနေသလိုလေးတိုက်နှုန်းတနာရီမိုင်40နီးပါးတက်ခတ်ခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။သင်္ဘောလေကားတကားထဲမှာ OS နဲ့သင်္ဘောသားကိုဂျော်မင်းထွန်းနဲ့အတူဘောစနစ်စင်ကိုမိုးလွင်တို့ရှိနေခဲ့ပြီးကိုဘိုးလွင်ကတော့ခြေတော့ကျိုးသွားခဲ့တယ်လို့ဦးကျော်ကျော်ဦးကပြောပါတယ်။အမေရိကန်ကမ်းခြေဆောင်တပ်ကလည်းအကြောင်းကြားပြီးရှာဖွေဖို့အကူအညီတောင်းခဲ့ပါတယ်။ခြေထပြုတ်ကျပျောက်ဆုံးသွားတဲ့ကိုကျော်မင်းထွန်းတို့ထိုက်တဲ့နင်းနာခြေတွေရဖို့ကုမ္ပဏီအနေနဲ့ကြိုးစားပေးနေတယ်လို့လည်းဦးကျော်ကျော်ဦးကပြောပါတယ
်။ဒီတင်မောလိုက်ရင်လည်းဆုံးတဲ့လူတွေကတော့အများကြီးရှိတာပေါ့ဗျာ။ဟိုသူအရှိမလည်းဟိုလိုအပေါ်ကနေပြုတ်ကျပြီးဆုံးလာလို့ခြေထဲပြုတ်ကျပြီးဆုံးလာလို့အများကြီးပဲပြောစီမှာရှိခဲ့ဘူးတဲ့။ဆုံးနေဆုံးနေလည်းကိစ္စကအလုံးပြည့်တဲ့အချိန်မှာ insurance ဆိုတာရှိတယ်လေ။ကျွန်တော် insurance department ကနေပြီးတော့သူတို့အကုန်လုံးဒီမိသားစုတို့သူတို့ထုတ်ထားတဲ့စာချုပ်အတိုင်းပေါ့နော်။အဲဒီအတိုင်းကိုအကုန်လုံးကျွန်တော်တို့ကုမ္ပဏီကနေပြီးတော့လိုက်လံပြီးတော့ဆောင်ရွက်ပေးတယ်။ဒါကတော့ဖြစ်တဲ့လူတိုင်းပါနော်
။မြန်မာနိုင်ငံပင်လယ်ပြင်များတမက်ကများအဖွဲ့ချုပ်တွင်းမှုဥတ္တနိုင်ကတော့ပြည်ပသင်္ဘောလိုင်းတွေမှာလုံးလို့ရင်ပင်လယ်ပြင်မှာမတော်တဆထိခိုက်တဲ့အရာရခဲ့တဲ့မြန်မာသင်္ဘောသားတွေထိုက်တဲ့နဲ့ရောကြီးရအောင်ကူညီဆောင်ရွက်ရမှာကုမ္ပဏီပေါ်မူတည်ပြီးတစ်ခါတစ်ခါတယောက်နဲ့တယောက်မတူတဲ့အကြောင်း VOE ကိုရှင်းပြပါလေ
ကျွန်တော်သင်္ဘောသားတွေအဲဒီနိုင်ငံခြားထွက်လို့ရှိရင်ကျွန်တော်မြန်မာအာမခံပါလေ insurance ဆိုတာလေအဲ့ဒါ5,000တွင်းရတယ်မြန်မာ7,500ပေါ့အဲဒီဟာကခုအရင်တော့အဲဒီကောင်က policy တည်းအနေနဲ့မဖြစ်မနေတွင်းရတယ်တ เดโมตาร์เองเข้าลุชินไอ้ยาอิสุกันเต็มตัวเลยกูจะรู้เดโมตาร์ที่เป็นการดาวสุราเลยข้าจารู้ตัวที่ชอบเดโมตาร์เลยเลยรู้ชอบเลยปัญญาวันนี้ดาวสุราเลยข้าจารู้ที่ยี่ห้อวุ้ยฐานะการนี้ยี่ห้อมาที่ยาวุ้ยเดโมตาร์สั่นหน้าไปตัวเลือดเลือดคนไม่สูงเลยพิชโชเลยทั้งนั้นพิชโชเลยก็เต็มตัวเลยเดโมตาร์ลุชินไอ้อิสุกันก็ตัวที่จะพักกูตัวยาดาวสุราเนี่ยมาติดเชื้อภาษีเลยตัวการขายยาดาวสุราสิ แล้วเชื่อรู้มาจะบอกดูยี่เจ้าอยากดูเครื่องปั้นเราเชื่อแต่ไม่อินเทอร์เน็ตเนี่ยสั่งแต่ไม่เชื่อเราเชื่อไม่ได้เชื่อเลยโอ้ยยังเชื่อเลยเชื่อเลยกลุ่มนี้ยังยึดทางเดียวกับมันเลยเชื่อรู้ว่าจะสั่งยังไอ้นั่นยังมาเชื่อเชื่อรู้ว่าลุงมาพูดสิ่งเดียวกันเต็มหมดเนาะเชื่อรู้พี่อาบีดาวสุราเชื่อปีนี้ไอ้มาเชื่อเลยลุงมาพูดสิ่งเดียวเชื่อรู้ว่าไม่ต้องพูดสิ่งเดียวเชื่อไอ้ไม่ต้องพูดสิ่งเดียวเนี่ยพี่อาบีก็กลุ
American Pianone, Ashan and Ego, Kongri, Timbo, Dollar, the Demo Chebari, Singapore Nagani, New York, Sigan, Kabi, American Pianone, Don Carolina, Tine, Charleston, Sigan, Kisam, Chebari, the Tom Gogunega, Disocated, Demo Chebi, Alea, Toma, Donza, Don Tadama, Chomi, Dane, and then Lizali, Tadama, Domida, Che, when I come in the Mori Chede, John, Cold in the Mori, the sign, Ye Johnson, Ya, Chele, Tobian, Jedima, Pogia Tavarikmia.
ကိုတိုင်းထားယူတင်ပြတော်တော်ပါရှင်VOAမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်VOAအေကထုတ်လွှင့်ပေးနေတဲ့နေ့စဉ်TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း89မှာအရှာဆက် 7ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒါတွေမကတရရထုတ်လွှင့်ချိန်နဲ့တပြည့်ညီVOAရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ ကိုရောချန်ရှိနေတဲ့အချိန်တွင်နောက်ဆုံးအသတင်းအချင်းချုပ်ကိုမှတ်တင်ထိုက်ကပြောပြပေးပါဦး။အမေရိကန်ပြည်သူ့ပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့မှာပြီးခဲ့တဲ့သတင်းပတ်ကဂျူပီယာကြောင့်အတွင်ပြစ်ခတ်ခံရမှုအတွင်သေဆုံးရတဲ့သေဆုံးသွားသူ12ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့တမရဒေါ်နယ်ထရန့်နဲ့ဇနီးမလန်နီယာတို့ဒီကနေ့အင်ကာနီမှာပစ်ဖတ်မြို့ကိုသွားရောက
ဒီကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုထားကြပါတယ်။ American Tamra Donald Trump ကို Weban Duritan ဖောက်ခွဲရေးပစ္စည်းတွေပါတဲ့ပါစယ်ထုတ်အနည်းဆုံး73ခုပေးပို့ခဲ့တယ်လို့ဆွဆွဲခန့်ထားတယ်။ Caesar Seros စီမှာနောက်ထပ်ပေးပို့နိုင်ရည်ရှိတဲ့လူနာမည်တွေပါတဲ့အဆင့်တစ်ခုရှိနေတယ်လို့တာဝန်ခံအရာရှိတွေက မနေ့တနင်္လာနေ့တုန်းကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့သူ့ကိုဖမ်းဆီးမိချိန်မှာသူ့ရဲ့စည်ရင်တဲမှာပါသူတွေစီကိုပါဆယ်ထုတ်တွေဆက်ပြီးပို့ဖို့လုပ်နေမယ်လို့အာဏာပိုင်တို့ကယုံကြည်ထားကြပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေလမ်းယုံအဲ၄ချောင်းလိုင်းလေယာဉ်တစ်စင်းမနေ့တနင်္လာနေ့မနေ့အစောပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာပင်လယ်ထဲပြစ်ကျခဲ့တာ ဒီကနေ့ဆက်ပြီးတော့ကြိုးစားနေကြပါတယ်။ဘသူတွေလဲဆိုတာကိုစစ်ဆေးဖို့အတွက်ရွှေလောင်းထက်ထားတဲ့အိတ်24လေးလုံးကိုဆေးရုံကိုပို့ဆောင်ထားပြီးဖြစ်တယ်လို့လည်းမနေ့ညပိုင်းမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်။ အမေရိကန်မက္ကဆီကိုနယ်စပ်မှာဟန်တိုင်းဟာမှာကူညီနိုင်ဖို့အမေရိကန်တပ်ဖွဲ့ဝင်9000ကိုစစ်ထဏာချုပ်ပင်တကုန်ကနေဆစ်လွှတ်ခဲ့ပါတယ်ရှင်။တရင်အချင်းချုပ်ကိုမှတင်ထိုက်ကြီးညာပေးခဲ့ပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှစုံမှုဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ဗက်စကိုဗိုလာရစ်ဖြစ်ပါတယ်။ဗျူအေအမေရိကန်အတန်းရဲ့ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှ
This program has come to you from the Voice of America, Washington.
Thank you.